2023年ကချမှတ်ခဲ့တဲ့မြန်မာနိုင်ငံအပေါ်သွင်းကုန်ပိတ်ဆို့မှုဥပဒေကိုအမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကမနေ့တုန်းကတည်တန်းတူလိုက်ပါတယ်။မြန်မာနိုင်ငံအတွင်းကပြောင်းလဲမှုတွေအပေါ်အသိအမှတ်ပြုပေးမယ်လို့ပြောင်းလဲတွေထပ်ဖြစ်လာဖို့လို့မျှော်လင့်ပြီးတော့ဒီဥပဒေချမ်းထဲမှာအမေရိကန်သမ္မတရဲ့လျှော့ပေါ်ပေးနိုင်တဲ့လုပ်ပိုင်ခွင့်တွေထည့်သွင်းပေးထားတယ်လို့ဒီ တော်နှစ်ရက်စလုံးကတက်တန်းတိုးလိုက်တဲ့အပေါ်မှာမြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့မြန်မာဒီမိုကရေစီရေးမှာဒီတက်ကြွကြွနဲ့အလေးပေးဆောင်ရွက်ကြတဲ့လွှတ်တော်အမတ်တွေကကြိုဆိုလိုက်ကြပါတယ်။ဒီဥပဒေထဲမှာပဲသမရရဲ့အာဏာနဲ့ရှော့ပေါ့ပေးနိုင်တဲ့လုပ်ပိုင်ခွင့်ကိုလည်းထည့်သွင်းထားပါတယ်။ဒါကြောင့်မလို့အရေးယူမှုဥပဒေတက်တန်းတိုးလိုက်တဲ့ဆိုပေမဲ့မြန်မာနိုင်ငံကအပြောင်းလဲတွေပေါ်မှာတည်ပြီးတော့အရေးယူရာတွေကိုရှော့ပေါ့ပေးအောင်မဲ့လက္ခဏာလည်းတွေ့ရပါတယ်။ဒီဥပဒေတက်တန်းတိုးရေးအတွက်အောက်လွှတ်တော်မှအဓိကကမ္မကဋ္ဌဆောင်ရွက်တဲ့အောက်လွှတ်တော်မှဂျိုးဆက်ခရော်လီကတော့ဒီဥပဒေကိုတက်တန်းတိုးလိုက်တာဟာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာလူခွင့်ရေးအတွက်အလေးနဲ့ရှိနေတယ်ဆိုတာကိုပြသတဲ့သဘောဖြစ်တယ်လို့ဆိုပါတယ
် Its passage will demonstrate America's ongoing commitment to the advancement of human rights. When I traveled to Burma last January, I was the first member of Congress to
မြန်မာနိုင်ငံတဲကလူခွင့်ရေးအခြေအနေတွေတိုးတက်လာစေဖို့အမေရိကန်ဘက်ကကူညီဖို့ပိုင်းဖြတ်ထားတယ်ဆိုတာကိုပြသတဲ့ဥပဒေကြမ်းဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာနိုင်ငံကိုကျွန်တော်ရောက်ခဲ့ပါတယ်ဒါဟာ12နှစ်အတွင်းအောက်လွှတ်တော်ကနေပထမဆုံးတွားရောက်ခဲ့တဲ့လွှတ်တော်အမတ်တဦးရဲ့ခရီးစဉ်ဖြစ်ခဲ့ပါတယ်ပြောင်းလဲမှုတွေဖြစ်လာနိုင်ခြေရှိတယ်ဆိုတာကိုကျွန်တော်မျက်မြင်တွေ့ခဲ့ပါတယ်လွတ်လပ်မှုတွေရှိလာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေနဲ့နိုင်ငံရေးအကျဉ်းသားတွေရဲ့မိသားစုဝင်တွေနဲ့တွေ့ခဲ့ပါတယ်အမျိုးသားပြန်လည်တင့်မြတ်ရေးဖြစ်လာနိုင်တယ်ဆိုတဲ့မျော်လင့်ချက်ရှိတဲ့တိုင်းသားလူနည်းစုတွေနဲ့တွေ့ခဲ့ပါတယ်တတ်တိပြောင်မြောက်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့ပါတယ
်မြန်မာအာဏာပိုင်နဲ့နှိစက်သူတွေကတော့အခုလိုမျိုးအနောက်နိုင်ငံတွေအထူးသဖြင့်ဒီအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူမှုတွေဟာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကြောင့်ဖြစ်တယ်ဆိုပြီးတော့ဆွဆွဲမှုတွေဟိုးကလေးကရှိခဲ့တာပါအောက်လွှတ်တော်မတ်ဂျိုးခရော်လီကတော့ဒီဒေါအောင်ဆန်းစုကြည်နဲ့သူလူချင်းတွေ့ခဲ့စမှာအခုလိုဒီအရေးယူမှုတွေလုပ်ဖို့ဆိုတာကိုတိုက်တွန်းတာမျိုးမလုပ်ခဲ့ဘူးလို့ပြောပါတယ်
Dao Suchi has urged a decrease in international pressure on Burma. But by renewing this bill today and keeping the measure on the books, even as we are
running ngo nenganaga PR shop po twa bu do aung san suji ga tai twon ma de da ba me le di ubari ko tat tan to pi pyaung lwe pyin lwe phit aung lout tha chin a phyin nangai a chin da re a lon chwin jet ma shi a myan song lwet myaw la si bu ကချင်နဲ့ရိုဟင်ဂျာအပါအဝင်မြန်မာနိုင်ငံကလူနည်းစုတွေတိုင်းရင်းသားတွေအပေါ်အကြမ်းဖက်မှုတွေရပ်တန့်ဖို့မြန်မာနိုင်ငံမှာစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကလူလာတယ်ဆိုတာကိုပြသလိုက်တာပါဒါကြောင့်ဒီဥပဒေတက်တန်းတိုးရေးအတွက်ကျွန်တော်ကအပြင်းအထန်တိုက်တွန်းတာပါ
2003ခုနှစ်မြန်မာနိုင်ငံနဲ့ပတ်သက်လို့တွင်းကုံပိတ်ဆို့မှုဥပဒေကိုဒီဒေါ ን ဆန်းစုကြည်နဲ့ဒီမိုကရေစီလှုပ်ရှားသူတွေကိုမြန်မာနိုင်ငံတပ်ပိုင်းတပည့်ရင်းအနီးမှာအစိုးရလူလာသူတွေကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကမြန်မာစစ်စုအကိုအရေးယူခဲ့တဲ့ဥပဒေဖြစ်ပါတယ်။ဒီဥပဒေဟာပြီးခဲ့တဲ့ဇူလိုင်လ28ရက်နေ့ကတက်တန်းကုန်ခဲ့ပါတယ်။အခုဒီဥပဒေကိုနောက်ထပ်3နှစ်ဆက်သွားဖို့အောက်လွှတ်တော်ကဆုံးဖြတ်တာဖြစ်ပေမဲ့အရေးယူမှုဆက်လုပ်မလုပ်ဆိုတာကိုတော့တစ်နှစ်ချင်းသုံးသပ်ဆုံးဖြတ်ရမှာဖြစ်ပါတယ်။ဒါကြောင့်မလို့မြန်မာနိုင်ငံပေါ်မှာအမေရိကန်က3နှစ်အရေးယူမှုတက်တန်းထပ်တိုးမယ်ဆိုပြီးတော့ပြောဆိုခဲ့တဲ့အချက်ဟာမှားယွင်းတယ်လို့အထက်လွှတ်တော်အမတ်မက်ကော်နယ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီဥပဒေကိုလွှတ်တော်နှစ်ရက်ကနေပြီးတော့တစ်နှစ်ချင်းတက်တန်းတိုးရမှာဖြစ်တယ်လို့ Mr. McConnell ကပြောပါတယ်။ဒါအပြင်ဒီဥပဒေတက်တန်းတိုးတာကြောင့်မလို့ American အစိုးရကနေပြီးတော့ဒီနှစ်စောပိုင်းတော့ကဒီယင်းနှိမ့်နှံ့မှုနဲ့ငွေကြေးဝန်ဆောင်မှုတွေပိတ်ပင်ထားတာ short pop ပြီးခဲ့တဲ့ပုံမှာလည်းတည်ရောက်မှုရှိမှာမဟုတ်ဘူးလို့ထောက်ပြပါတယ်။ဒါအပြင်အခုလိုမျိုး American အစိုးရဘက်ကလုတ်ပိုင်ခွင့်အရာရည်ရွယ်မှုတွေ short pop ပြီးမယ်လို့စဉ်းစားတဲ့အခါမှာလည်းမြန်မာနိုင်ငံကအပြောင်းလဲတွေကိုဒီထက်သွင်းစဉ်းစားတာမဟုတ်ဘဲနဲ့ Nobel ညင်းညင်းဆုရှင်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ ን ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကိုပါနီးနီးကပ်ကပ်နဲ့တိုင်ပင်ညှိနှိုင်းတာမျိုးလုပ်ဖို့အထက်လွှတ်တော်မှ Mitch McConnell ကဒီ American အစိုးရကိုအလေးနဲ့တိုက်တွန်းထားပါတယ်။ယင်းနှိမ့်နှံ့မှုတစ်တီမြန်မာနိုင်ငံမှာဝင်ရောက်လုပ်ကင်ခွင့် American ပြည်ထောင်စုကခွင့်ပြုတဲ့အပေါ်မှာကြိုဆိုပေမဲ့ American ယင်းနှိမ့်နှံ့မှုတွေကြောင့်အပြုသဘောအကျိုးဖြစ်ထွန်းမှုတွေရှိတယ်ဆိုတာကိုမြန်မာလူထုကိုရောကဘာကပါသိဖို့ဒီကျင့်ဝတ်သိက္ခာရှိပြီးတော့တာဝန်ယူမှုရှိတဲ့ယင်းနှိမ့်နှံ့မှုတွေဖြစ်ဖို့အထက်လွှတ်တော်မှ Mitch McConnell က American စီးပွားရေးလုပ်ငန်းရှင်တွေကိုလည်းတိုက်တွန်းပါတယ်။အခုဒီတက်တန်းတိုးလိုက်တဲ့2003ခုနှစ်မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေဟာအတီးဖြစ်ဖို့ဆိုရင်တော့သမ္မတဥဘာမာလက်မှတ်ထိုးဖို့ကြာမှသေးတယ်။အခြားဥပဒေတရားဖြစ်တဲ့ Jade ဥပဒေကိုလည်းမကြာခင်အမေရိကန်လွှတ်တော်အတွင်းမှာတက်တန်းတိုးရေးမတူရေးဆွေးနွေးဆုံးဖြတ်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ။